Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အကံပြေအောင်ဆုမျိုးရောဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မနန်းလာဝါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမရေးတန်တာကြော်ပါရှင်။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မှာပြစ်ခတ်မှုပြုလုပ်ခဲ့တဲ့ဇနီးမောင်နှံဟာကြိုပြီးတော့တနက်ဖြစ်လေ့ကျင့်ခဲ့တယ်။အစိုးရအဝါဒကိုကာလအတော်ကြာတက်ဝင်ယုံကြည်ထားကြသူတွေဖြစ်တယ်လို့ FBI ကပြောပါတယ်။ IS Islamic အဖွဲ့ကတရုတ်ဘာသာနဲ့လုံဆောင်ရေးတချင်တပုတ်ကိုကျင့်တော့နိုင်ငံတကာအနေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာတွေ့ရတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့ပဲပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ပိခရရဲ့ပိုင်းငံတော်သမရကနေပေးပို့လာတဲ့တနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရစရည်တဘောသူစာချုပ်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တယ်ဆိုတဲ့သတင်းမှာတော့
NCA တွင်ပါဝင်သောရပ်ပေါင်း60 90ကတ်တက်ချက်များသည်ပြည်စည်းအောင်ဆောင်ရွက်ရန်အတွက်မဟုတ်ပါစတင်တိုင်ရန်ရွေးထားခြင်းသာဖြစ်ပါတယ
်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ဦးအောင်မင်းပြောသွားတာပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါကြအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုရိုင်းသူအနိုင်ရတဲ့ကော်မိုမြို့နယ်ထဲမှာအမိုက်ကောင်းမဲ့မြန်မာအပေါ်ချမှတ်ထားတဲ့ကုံသွေးရေးပြစ်ဒဏ်ခတ်မှုတချို့ကိုအမေရိကန်အစိုးရက6လသားဖြေလျော့ပေးလိုက်တဲ့တဲ့တွေနဲ့အတူထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြို့သားတချို့အမြင်မသိတနတ်သမားတွေပြစ်ခတ်ခံရတဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွေကိုနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်။
American ဒူသမရဂျိုးဘိုင်ဒန်ဟာ Ukraine လွှတ်တော်မှာဒီနေ့မင်းခွန်းပြောကြားမှုရှိပါတယ်။ American က Ukraine ကိုဒေါ်လာတန်190ကုညီထောက်လို့ကြေညာသွားပြီးတည့်ရက်ကြောင်းမှာအခုလိုမျိုးမင်းခွန်းပြောဖို့အစီအစဉ်ထားတာပါ။ဒီထောက်ပံ့ငွေတွေကပြည်ပြင်ပြောင်းလဲရေးနဲ့အာဂရီလိုက်စားမှုပပျောက်ရေးတွေမှာလှုပ်ဆောင်မှုအသုံးဝင်နိုင်မယ်လို့ Mr. Biden ကမနေ့ကပဲပြောသွားပါတယ်။Ukraine နိုင်ငံအနေနဲ့တည်ငြိမ်ကြွယ်ဝပြီးတော့လုံခြုံမှုဥရောပနိုင်ငံတနိုင်ငံဖြစ်ဖို့အာဂရီလိုက်စားမှုကိုအမြင့်ပြအောင်လို့နှိမ်နှင်းဖို့တိတ်ကိုအရေးကြီးပါတယ်လို့ Ukraine သမ္မတ Petro Poroshenko ဆွေးနွေးပြီးတဲ့နောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒူသမ္မတ Biden ကပြောသွားတာပါ။အမြင့်အောင်စုကိုပြန်ပြီးတော့မထွက်ခွာခင်မှာတော့ Mr. Biden ဟာလွှတ်တော်မှာဒီကနေ့မင်းခွန်းပြောပြီးသွားရင်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးဦးမှာပါ။ Ukraine သမ္မတပိုရိုရှန်ကိုက2014ခုနှစ်မေလမှာသမ္မတတာဝန်ဆယူလိုက်ခတဲ့ကအာဂရီလိုက်စားမှုနဲ့မကိစ္စရအမှုလိုက်ရှင်းနေ4000နီးပါးကိုရာထူးကထုတ်ပယ်ခဲ့ပြီးပါပြီ။ယူကရိန်းအနေနဲ့ရုရှားအစိုးရနဲ့သူတို့ကကြောတောင်နောက်ခံပေးထားတဲ့ခွဲထွက်ရေးကြိုးပမ်းသူတွေရဲ့ရန်လိုမှုတွေနဲ့ဆက်ပြီးတော့ကြုံတဲ့ချိန်မှာအမေရိကန်ပြည်အောင်စုဟာယူကရိန်းပြည်သူတွေအနေနဲ့ယူကရိန်းပြည်သူတွေနဲ့အတူခိုင်ခိုင်မာမာရပ်တည်နေပါတယ်လို့ခေါင်းဆောင်နှစ်ဦးရဲ့ပူရဲသတင်းစာရှင်းလင်းပွဲမှာမစ္စတာဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းအရှေ့ကျန်းမှာပြည်ပခန့်တွေအဆုံးသတ်ဖို့အကောင်းဆုံးနည်းလမ်းကတော့ဘယ်လရုရဲ့မင်းစ်မြို့တော်မှာယူကရိန်းနဲ့ရုရှားအစိုးရကိုယ်စားလှယ်တွေခွဲထွက်ရေးကိုယ်စားလှယ်တွေပါဝင်ပြီးတော့သဘောတူခဲ့ကြတဲ့တန်တမန်နီးကြဖြစ်ရှင်းတဲ့နည်းပဲဖြစ်တယ်လို့လည်းပြောသွားပါတယ်။ယူကရိန်းအရှေ့ကျန်းမှာပြည်ပခန့်စတင်ခဲ့တာတစ်နှစ်ခွဲရှိခဲ့ပြီးတော့အရသာအများစုပေါင်း 8,000 နီးပါးတေဆုံးခဲ့ရပြီးတဲ့နောက်အခုခါမှာတော့အပြစ်အခက်ရစဲရေးသဘောတူထားပြီးမယ်လေအစိုးရတပ်တွေနဲ့ရုရှားကိုလိုလားတဲ့သဘုံတွေကြားမှာဂျိုးကြားဂျိုးကြားတိုက်ခိုက်မှုတွေဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မှာလူ14ယောက်သေဆုံးပြီး21ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့ဇနီးမောင်နှံဟာတိုက်ခိုက်မှုမတိုင်ခင်တနက်ချင်းခဲ့တယ်လို့ကာလာတော်ကြာဆွေးနွေးဝါဒကိုယုံကြည်သူတွေဖြစ်တဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးပြုလို့ PN ကပြောပါရယ်အမေရိကန်နိုင်ငံဘွားဆိုင်ရစ်ဇဝမ်ဖာရုခ်နဲ့ဇနီးဖြစ်တဲ့ပါကစ္စတန်နိုင်ငံသူတက်ရှ်ဖီမလက်တို့နှစ်ဦးတိုက်ခတ်ဖို့ပဲချင်းကစီစဉ်နေတယ်လဲဆိုတာကိုဖော်ထုတ်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြဆဲဖြစ်တယ်လို့လည်း FN ရရှိသူကမနေ့ကကပဲသတင်းတောက်တက်ဆိုခဲ့တာပါဒါပေမဲ့လည်းဒေသခံဆွေးနွေးဝန်ထမ်းတွေစုဝေးနေတဲ့မှာအစုလိုက်ပြုံးလဲပြစ်ခတ်တပ်ဖြတ်မှုမတိုင်ခင်ရပိုင်းအတွင်းလက်ကျင့်မှုတစ်ခုပါဝင်တနက်ပြစ်ကွင်းတော်တော်များကိုလင်မယားနှစ်ယောက်တွားရောက်ပြီးလက်ကျင့်ခဲ့ဘူးတယ်လို့လည်းပြောပါတယ်တနက်သမားစုံတွေကလူကိုယ်တိုင်မဟုတ်ပဲအင်တာနက်ကတဆင့်အစိုးရဝါဒကိုခံယူခဲ့ကြတာဖြစ်နိုင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲ FBI ရဲ့ Loss ရုံးခွဲလက်ထောက်ညွှန်ကြားရေးမှူး David Baldrige ပြောဆိုခဲ့တာပါ Republican Party ရဲ့ American သမ္မတလောင်းဖြစ်ရှင်ပြန်ရမှာထိတ်တန့်ကနေရာယူထားတဲ့ Donald Trump ကတော့တိုင်းပြည်ခေါင်းဆောင်တွေအနေနဲ့ရှင်နေမန်ကိုမသိရမချင်း American ပြည်တော်စုကို Muslim တွေဝင်ရောက်နေရတယ်လုံးဝပိတ်ပင်တားမြစ်ဖို့တိုက်တွန်းလိုက်ပါတယ်အမေရိကန်တွေကိုမုန်းတီးတဲ့အရေးအတွက်ကြီးကြီးမားမားရှိနေတဲ့အကြောင်းလူလူစစ်တမ်းကောက်ယူချက်တချို့ကိုကူကပ်ပြီးတော့လဲဆွဆွဲပြောဆိုသွားတာပါပြဿနာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရမချင်းချင်းချောင်းမှုအန်ဒီအတိုင်းတာကိုမသိရမချင်းအမေရိကန်ကို Muslim တွေဝင်ခွင့်မပေးသင့်ဘူးလို့မနေ့ကပြောခဲ့တာပါအမေရိကန် Muslim ဆက်ဆံရေးကောင်စီ CAMR ရဲ့အမှုဆောင်ညွှန်ကြားရေးမှူး Newt Awak ကတော့ဘီလီယံနာသေးကြီးထရမ့်ရဲ့မှတ်ချက်ကရှုံချလိုက်တယ်လို့အမေရိကန်မွတ်စင်တွေအချမ်းဖက်ခံရအောင် အနေဖြစ်အောင်လုပ်ရကြတယ်ဆိုပြီးတော့လည်းသတိပေးပြောဆိုခဲ့ပါတယ်
အီရန်နိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ရက်ကိုအားခံပြီးတော့တာလက်ဖြစ်ပယ်ရင်ဒုံတစင်စမ်းသပ်ပြီးပြစ်လွတ်ခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားပါတယ်။ဒုံစီစမ်းသပ်မှုကိုအီရန်နိုင်ငံပိုင်နယ်အတွင်းမှာပဲနိုဝင်ဘာ17ရက်နေ့ကစမ်းသပ်ပြစ်လွတ်ခဲ့တာလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကသတင်းမီဒီယာတွေကိုပြောသွားတာပါ။ပါကစ္စတန်နဲ့နယ်ချင်းဆက်နေတဲ့ချာဘာဟာအီရန်နိုင်ငံကဲမြို့အနီးမှာဒုံစီစမ်းသပ်မှုလုပ်ခဲ့တာလို့အမေရိကန်ထောက်လှမ်းရေးကိုကိုးကားပြီးတော့ Fox သတင်းဌာနကသွားပါတယ်။အီရန်နိုင်ငံဟာပြီးခဲ့တဲ့အောက်တိုဘာလအတွင်းကပဲတာဝေးပြစ်ပယ်ရင်ဒုံးကြီးစမ်းသပ်မှုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးအစီရဲ့ပြစ်တင်ရှုံချမှုခံခဲ့ရပါတယ်။ဒီစမ်းသပ်မှုပေါ်မှာဘလို့တုံ့ပြန်မလဲဆိုတာတော့လုံခြုံရေးကောင်စီမှဆွေးနွေးနေကြဆဲဖြစ်ပါတယ်။အဲ့အစောပိုင်းဒုံးကြီးစမ်းသပ်မှုလုပ်ခဲ့တာဟာအီရန်ပယ်ရင်ဒုံးကြီးစမ်းသပ်ထုတ်လုပ်မှုကိုကန့်သတ်တားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအီရန်ဘက်ကချိုးဖောက်တာဆိုတာအခိုင်အမာပြသနေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဖြူတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဇူလိုင်လတုန်းကရတဲ့အဲ့ဒီသဘောတူညီချက်အရာအီရန်နျူကလ িয়ার အစီအစဉ်တွေကိုရပ်နားထားမှာဖြစ်ပြီးတော့အဲ့ဒီတွေ့မှာအရေးယူမှုတွေကိုလည်းပြန်လည်ပြီးတော့ရုပ်သိမ်းပေးဖို့ရှိပါတယ်ရှင
်ဗင်နီဆိုလာနိုင်ငံရွေးကောက်ပွဲမှာအတိုက်ခံပါတီကအနာယဆိုရှယ်လစ်ပါတီကိုအပြတ်အသတ်နိုင်ရပြီးလွတ်တော်မှာလူများစုအဖြစ်ထိန်းချုပ်နိုင်တော့မှာဖြစ်တာကြောင့်ဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ကိုဇယ်နီယာ169နေရာရှိတဲ့လွှတ်တော်မှာအနိုင်ရှုံးဆုံးဖြတ်ဖို့နှစ်နေရာသာကျန်တဲ့အချိန်မှာအတိုက်ခံပါတီကနေရာပေါင်း130ရထားပြီးအာနာယပါတီကတော့55နေရာသာရရှိထားတာပါကျန်တဲ့နေရာကအနိုင်ရမယ်ဆိုရင်တော့အတိုက်ခံညွန်ပေါင်းအဖွဲ့အနေနဲ့လွှတ်တော်ရဲ့သုံးပုံနှစ်ပုံကိုထိန်းချုပ်နိုင်မှာဖြစ်တာကြောင့်တရားရုံးချုပ်တရားသူကြီးတွေကိုဖယ်ရှားခွင့်ရမှာဖြစ်ပြီးသမ္မတသည့်ရွေးချယ်ခန့်အပ်တဲ့လုပ်ငန်းစဉ်တွေကိုလည်းစတင်နိုင်မှာဖြစ်တယ်လို့အခြေခံဥပဒေကိုတော့ပြန်လည်ဆွဲဖို့လွှတ်တော်ကိုတာဝန်ပေးတဲ့အထိစောင့်ရနိုင်မယ့်အလားအလာတွေလည်းရှိနေပါတယ်အတိုက်ခံနေတဲ့လွှတ်တော်ရင်းအပြတ်သက်ထိချုပ်နိုင်တဲ့အထိအောင်မြင်မှုရမရမသိရသေးပေမဲ့လက်တလုံးမဲရလက်တွေအရာကတော့တိုင်းပြည်ကို16နှစ်ကြာအုပ်ချုပ်ခဲ့တဲ့အာဏာရဆိုရှယ်လစ်ပါတီရဲ့ဩဇာအရှင်ဝါကတော့အကြီးအကျယ်ထိခိုက်ခဲ့ရတာပါအတိုက်ခံခေါင်းဆောင်တွေကတော့ဆိုရှယ်လစ်အစိုးရကဖမ်းဆီးထားတဲ့အတိုက်ခံတွေပြန်လွတ်ပေးဖို့ဂရုပြုပြောဆိုထားပေမဲ့လူကြိုက်များတဲ့လူမှုပူလုံရေးအစီအစဉ်တွေကတော့ပြက်ပြက်မှမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုထားကြပါတယ်
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ရလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးအမေရိကန်တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာဥရုယာတီပြောင်းလဲမှုညီလာခံတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပင်လယ်သမုဒ္ဒရာတွေပေါ်ကြားရောက်နေတဲ့အနေရည်တွေနဲ့ပတ်သက်ပြီးတော့ပြောကြားသွားပါတယ်။ UN Foundation အဖွဲ့ကစီစဉ်တဲ့ပင်လယ်သမုဒ္ဒရာတွေအကြောင်းမနေ့စာစာဆွေးနွေးပွဲမှာမိန့်ခွန်းပြောတော့သမုဒ္ဒရာရေပြင်တချို့အပိုင်းတွေဟာလုံးဝသုံးလို့မရအောင်ဖြစ်စေတဲ့ဓာတုပစ္စည်းစွန့်ပစ်မှုတွေငါးလွန်ကျွန်းဖန်းတာနဲ့ acid တက်များလာတဲ့ကိစ္စတွေကအဓိကခြိမ်းခြောက်မှုဖြစ်တယ်လို့ထောက်ပြပြောဆိုသွားပါတယ်။ပင်လယ်သမုဒ္ဒရာကိုအကာအကွယ်ပေးတဲ့ဥပဒေတွေရှိပေမဲ့အဲဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုကခက်ခဲပါတယ်လို့မစ္စတာကယ်ရီကပြောပါတယ်။ဒီကိစ္စကိုနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဥပဒေကျင့်သုံးမှုစစ်ဆွမ်းရည်နဲ့ဂျိုရုကတဆင်ထောက်လှမ်းမှုတွေစုပေါင်းပြီးတော့ကင်တွယ်နိုင်မှုမျှော်လင့်ကြောင်းမစ္စတာကယ်ရီကဆိုပါတယ်။ဥရုယာတီပြောင်းလဲမှုကအထူးအရေးကြီးတယ်ဆိုတာလက်မခံကြသူတွေကိုလည်းမစ္စတာကယ်ရီကတရော်သွားပါတယ်။သူကကဘာကြီးပြားချက်တယ်လို့ယူဆကြသူတွေအဖွဲ့ကတော့ပင်လယ်သမုဒ္ဒရာရေမြင့်နေပြင်မြင့်တက်လာတာပြဿနာမဟုတ်ပါဘူးရေဆိုတာသူ့ဖာသူအစုံကနေပြီးတော့အောက်ကိုဖိတ်ကျသွားလိမ့်မယ်လို့ပြောကြတယ်ဆိုပြီးတော့ဇော်ဝဲဝော်ကနေရေဖိတ်ကျတယ်လို့သဘောနဲ့ရွက်ပြီးတော့ပြောသွားခဲ့ပါတယ်ရှင
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ညမ်းမှုအတွက်ပထမဆုံးအကြိမ်ဖြစ်အနီရောင်ဆင့်သတိပေးချက်ထုတ်ပြန်လိုက်ပြီးနောက်ကလေးတွေကြောင်းမသွားနိုင်တော့ပဲအင်းဒီမှာသာနေနေကြရတယ်လို့အများပြည်သူအတွက်ကားသုံးပြမှုလေအကန့်တက်နဲ့သာလုံနေကြပါတယ်။မြေကြီးတွေမှာဖုံးလွှမ်းနေတဲ့မိကုန်းမြူတွေချတွာလာနေသူတွေကတော့မျက်နှာဖုံးတွေတက်ဆင်ထားကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဘေးကင်းတယ်လို့သတ်မှတ်ထားတဲ့အဆင့်တဲ့အဆောင်အောင်များစွာကျော်လွန်ပြီးအနည်းဖြစ်နိုင်တော့တဲ့အထိလေထုထဲမှာအစိတ်တင့်စေတဲ့အမှုန်တွေများလွန်လာတဲ့အတွက်မြို့အနာမဏီကတနင်္လာနေ့မှာပဲအနီရောင်သတိပေးချက်ထုတ်ပြန်ခဲ့တာပါ။အစိမ့်မြင့်သတိပေးချက်ထုတ်ပြန်လိုက်တဲ့အတွက်ကျောင်းတွေပိတ်ထားသလိုကားတွေကိုလည်း license number နဲ့ခွဲပြီးချင်းပိုင်းချားနေတာမောင်းဝင်ပြူထားတယ်လို့ပြပကဆက်လို့ပြင်ပကဆက်လို့ရေလုပ်ငန်းတွေရပ်ဆိုင်ထားဖို့လဲအမိန့်ထုတ်ပြန်ထားပါတယ်။အရေးပေါ်သတိပေးချက်ကိုတော့အေးတက်ဝင်လာပြီးမိကုံးမြူတွေရောပါလာမယ်လို့ခန့်မှန်းထားတဲ့ကြာသပတေးနေ့မတိုင်ခင်အထိထုတ်ပြန်ထားတာပါ။
IS Islamic ဖွဲ့ကတရုတ်ဘာသာနဲ့နှုံဆော်ရေးတခြင်းတပုတ်ထုတ်လိုက်တာကိုကြည့်နိုင်ငံတကာအနေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာတွေ့ရတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီကနေ့ပဲပြောသွားပါတယ်IS ရဲ့မီဒီယာဌာနဖြစ်တဲ့ Al Hayat ကပြီးခဲ့တဲ့သတင်းဘက်ကုံရုံးပိတ်ရဲ့အတွင်းမှာတရုတ်မန်ဒရင်းဘာသာနဲ့တခြင်းတပုတ်ထုတ်ပြီးတော့မွတ်စလင်ညီကိုတော်တွေနှုတ်ထားကြလို့ပြောထားတာပါ။၄မိနစ်ကြာတဲ့အဲ့ဒီတခြင်းထဲမှာတည်ဆိုသူအမျိုးသားကငါဟာမူဂျာဟစ်ဖြစ်တဲ့စစ်မြေပြင်မှာတိုက်ပွဲဝင်နေတဲ့တေဆုံဖို့ကငါရဲ့အိမ်မက်ပဲ။ဘဲတပ်ဖွဲ့ကမှငါတို့ကိုတားဆီးလို့မရဘူးလို့စာသားမှာပါပါတယ်။ဒီတခြင်းကို IS ကထုတ်သလားဆိုတာမှတ်ချက်ပေးလို့မရဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူဟွာချင်းကပြောပြီးတော့ဒီသတင်းကိုကြည့်ရင်တော့အကြမ်းဖက်မှုကလူသားမျိုးနွယ်အတွက်ပုံရံသူဖြစ်တဲ့အစွန်းရောက်မှုကိုတားဆီးဖို့အင်တာနက်ကိုအသုံးပြုဖို့လိုတယ်ဆိုတာထောက်ပြနေတယ်လို့ပြောသွားပါတယ်ရှင်
။မြောက်ကိုရီးယားရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်လို့ဒီသတင်းပတ်တဲ့ကုလသမဂ္ဂလူညွင့်ကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နဲ့ရုရှားနိုင်ငံတွေဟန်တားနိုင်မှာမဟုတ်ပေမဲ့အရေးယူမဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့တော့တားဆီးမဲ့လမ်းလာတွေရှိနေပါတယ်။မြောက်ကိုရီးယားကဂျင်းစကန်တွေညှဉ်းပန်းနှိပ်စက်မှုတွေအာဓမ္မပြုကျင့်မှုတွေနဲ့တပ်ဖြတ်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိနေတာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးကော်မရှင်ကတင်ပြခဲ့တဲ့အပေါ်အခြေခံပြီးမြောက်ကိုရီးယားရဲ့အပြည်ဆိုင်ရာဇဝတ်ခုံရုံးကကင်တွင်နိုင်အောင်လူညွင့်ကောင်စီကဆုံးဖြတ်ဖို့အဖွဲ့ဝင်193နိုင်ငံပါဝင်တဲ့အထွေထွေညီလာခံကပြီးခဲ့တဲ့နေ့ထက်မှာတော့မျက်ခွဲဆုံးဖြတ်ခဲ့မှုပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်တဲ့ရင်တွေကိုမအေးတနာကြောင့်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကနိုင်ငံတော်သမ္မတကနေပေးပို့လာတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးတဘောသူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီစာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေကိုလည်းဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့အစိုးရဘက်ကပြောဆိုပါတယ်။နောင်တက်လာမယ့်အစိုးရတည်လက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပုံမှန်အောင်မြင်နိုင်မယ်လို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြောဆိုပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကအခုလိုပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူကိုပြည်ထောင်စုလွှတ်တော်ကဒီကနေ့မှအတည်ပြုခဲ့ပါတယ်ဒီလိုအတည်ပြုနိုင်ခဲ့တဲ့ဒီစာချုပ်ပေါ်မှာစာချုပ်ခေါင်းစဉ်တိုင်းလက်ရှိချိန်ထိတနင်္ဂနွေလုံးမပါဝင်သေးတဲ့အပေါ်နဲ့တိုက်ပွဲတွေရဲ့အပေါ်ကိုလွှတ်တော်ကိုယ်စားလှယ်တွေကတော့ဝေဖန်ထောက်ပြခဲ့ကြပါတယ်ဒီပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့စာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေကိုဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့ကတိပေးပြောဆိုပါတယ်
NCA တွင်ပါဝင်သော1060 90ကတ်သက်ချက်များသည်ပြည်စည်းအောင်ဆောင်ရွက်ရန်အတွက်မဟုတ်ပါစတင်လှုပ်ဆောင်နိုင်ရန်ရည်ထားခြင်းသာဖြစ်ပါသည် NCA စတင်ကြီးနိုင်ခဲ့စဉ်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းမျိုးလားချက်အရ NCA လက်မှတ်ရေးထိုးမှုပြည်လင်းပြည်ချင်းစတင်လှုပ်ဆောင်စီလိုသည့်အတွက်အစိုးရအနေဖြင့်လက်လျောဆောင်ရွက်ဖြစ်ပါသည် NCA စာချုပ်သည်ဤပြေဆုံးသောစာချုပ်ဖြစ်ချင်မှဖြစ်ပါမယ
်စာချုပ်ထဲမှာပါဝင်တဲ့အချိန်သတ်မှတ်ချက်များအပေါ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြမှုနဲ့ပတ်သက်ပြီးဦးအောင်မင်းကလွှတ်တော်မှာခုလိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ချင်းပြည်နယ်ထန်တလန်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဝဇာတလန်းကစာချုပ်နဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါတယ
်လက်တင်ရထိုက်သောအခွင့်အရေးတင်ကျင်းမှုစာပေများကိုအငင်းအခုံမရှိဘဲယခုတင့်တော်တဲ့အချိန်သူရကအကောင့်ထေဖို့ဆောင်ရွက်ပေးစီလိုပါတယ်အကောင့်ထေဖို့ဆောင်ရွက်ပေးနိုင်ပါကလက်မှတ်မထူသေးသောတိုင်းရင်းသားလက်နက်ကံများကလည်းစူးစူးကြပြီးလမ်းရှာမရှိဘဲပါဝင်ကြမှာဖြစ်ပါတယ
်ကံပတ်လက်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကတော့ကိုကျိုးစည်းဘွားတွေလျှော့ပါမှငြိမ်းချမ်းရမှာဖြစ်ကြောင်းခုလိုထောက်ပြပြောဆိုခဲ့ပါတယ
်ကိုကျိုးစည်းဘွားဆွနုနိုင်ကြမှာဒါလည်းငြိမ်းချမ်းရေးရရှိမှာဖြစ်ကြောင်းမိမောင်းထိုးတင်ပြလိုပါတယ်အများစုဖြစ်တဲ့နောင်တော်ကြီးတပွဲဖြစ်တဲ့ကျွန်တော်တို့ဗမာတပူအကြီးအကဲများကလည်းပဲပြီးခံခွင့်ထုတ်ခြင်းများနဲ့ညီနောင်တိုင်းသားတွေများကိုနှွေးထွေးတဲ့အမိပြည်တော်စုရဲ့ရင်ဝင်တို့တန်းလင့်ရိုးစိုးသိပြီဖြစ်ပါကြောင်းအကြံပြုတင်ပြရင်းမိကုန်းချိုးလိုက်ပါ
လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSE နဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL စတဲ့အဖွဲ့တွေနဲ့မြန်မာအစိုးရတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေထဲမှာအချို့ကတော့ တဆီနဲ့အစင်တီအပြည့်ရဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေလည်းပါဝင်ပါတယ်။လက်ရှိမှာအော်တိုဝါလာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ချုပ်ဆိုပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့နဲ့အစိုးရဘက်တို့တက်နေရာချထားရေးအတွက်တပ်ပိုင်းဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်တွေကိုနှစ်ဖက်ရေးဆွဲလျက်ရှိပါတယ်။ဒီပြင်အပြစ်ရေးစာချုပ်မှာပါဝင်တဲ့အချက်တွေဖြစ်တဲ့နိုင်ငံရေးမူပေါင်းရေးဆွဲရင်ကော်မတီဖွဲ့ခြင်းနဲ့နိုင်ငံရေးမူပေါင်းရေးဆွဲခြင်းတို့ကိုလည်းလှုပ်ဆောင်လျက်ရှိပါတယ်။ရေးဆွဲနေတဲ့နိုင်ငံရေးမူပေါင်းမူကြမ်းကိုလာမယ့်24ရက်နေ့မှာပြည်သူလူထုကိုချပြမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကြေညာထားပါတယ်ရှင်
။မမေခါပါရှင်။ဆက်လက်ပြီးတော့ NLD ကမြို့နယ်အလိုက်အမှတ်ကောင်းမဲ့တင်ကိုတက်ဆက်တဲ့တင်ပြပါမယ်။ရွှေကောက်ပွဲအပြီးအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလွတ်တော်ကိုစလဲရီကိုလည်းအလိုက်အမိုက်ကောက်တန့်ရှင်ရေးလုပ်ဖို့အဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ကပြောဆိုထားပါတယ်။သူကိုယ်တိုင်လည်းအနိုင်ရရှိခဲ့တဲ့ကော်မိုးမျိုးနဲ့အတွင်းလာမယ့်ဒီဇင်ဘာလ23ရက်နေ့မှာအမိုက်ကောက်ဖို့စီစဉ်ပါတယ်။ပြည်သူတွေလှုပ်တဲ့အလုံမျိုး NLD ရဲ့ရွှေကောက်ပွဲအနိုင်ရကိုစလဲရီအနေနဲ့လုပ်နိုင်မယ်ဆိုပြီးနေရအနှက်မှာအမိုက်ကောက်ကြဖို့တောင်ဆန်းစုကြည်ကအညွှန်းကြားထားတာပါ။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအောင်ဆန်းသူကြီးရဲ့အစီအစဉ်နဲ့လာမယ့်ဒီဇင်ဘာ17ရက်နေ့မှာကော်မူးမြို့နယ်မြို့သက်ရှင်ရေးကိုသူကိုယ်တိုင်ဦးဆောင်ပြီးလှုပ်ဆောင်တော့မှာဖြစ်ပါတယ်။အလားတူအဲ့ဒီနေ့မှာပဲတပြိုင်တည်းရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းတက်ဆိုင်ရာသူတို့မြို့နယ်တွေမှာမြို့သက်ရှင်ရေးလှုပ်ဆောင်တော့ကြကြမှာပါ။အဲ့ဒီလိုမြို့သက်ရှင်ရေးလှုပ်ဆောင်တာကိုတော့တစ်ချိန်တကာတည်းမဟုတ်ပဲအစဉ်အလာဖြစ်ထင်းသိမ်းဖို့အတွက်တက်ဆိုင်ရာမြို့နယ်စီပင်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လှုပ်ဆောင်တော့မှာဖြစ်တယ်လို့အနယ်ဒီဘိုအလုံးအဝန်ထင်ကအခုလိုပြောလိုက်ပါတယ်
။ကောင်ဆန်းကြီးရဲ့အစီအစဉ်မှာသူကလာမဲ့စန္ဒီ73ရက်ပေါ့အဲ့မကောင်းမျိုးနဲ့မှာဟိုမျိုးနဲ့မျိုးတန်ရှင်ကိုသူကဥဆောင်ပြီးလုပ်မယ်အလားတူပဲဒီရုပ်ဘဝနိုင်တဲ့ပုဂ္ဂိုလ်အားလုံးတနင်္ဂနွေလုံးကယူသူမျိုးနဲ့ဒီမှာတန်ရှင်လုပ်ဖို့အဲ့ဒါဒီပြန်နဲ့လုပ်ကြမှာလုပ်တဲ့အခါမှာကောင်းမျိုးလို့မဟုတ်ဘူးဒီတစ်ခါတည်းရတဲ့လုပ်ပြီးပြီးသွားတာမဟုတ်ဘူးအဲ့ဒီအစဉ်လာကိုတောက်လျှောက်မိန်သိမ်းလုပ်သွားဖို့အတွက်ယူနေနဲ့ယုံနဲ့ယုံနဲ့ပေါင်းပြီးတော့လုပ်မှာ
အခုလိုအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ဥဆောင်ပြီးကိုမြူတန်ရှင်ရေလှုပ်ဆောင်ရခြင်းရဲ့အဓိကအရည်အချက်ကိုတော့သူကအခုလိုဆက်ပြောပါရစေ
။ဒီလွတ်တော်ကိုယ်စားလှယ်ပြည်သူလူထုကိုလှုပ်ကြည့်ပြုဆိုတဲ့တင်းပေါ့အယူဆအဲ့ဒီအယူဆကိုဝင်လေ့ကျင်တာနဲ့အောက်ခြေသင်းအစအလုပ်ကနေစပြီးလုပ်ခိုင်းတာ
။အကောင်ဆုံးသူကြီးရဲ့အမိုက်ကဖို့ညွှန်ကြားမှုအပေါ်ကော်မူဒီတာခန်ကိုအောင်စော်လင်းကအခုလိုဖွင့်ရပါရစေ
။အကောင်လဲမှုဆိုတာစီကန်ဆတာလေစီကန်ဟာကောင်းဆောင်ရဲ့အခုဥစားဟိုအော်လူတူတယောက်ရဲ့စီကံရှိမှုကစာမှာအဲ့ဒါတိုးတက်ဖြစ်လာပါလေအခုခေါင်းဆောင်ရဲ့လို့ဟိုဥသာညွှန်ကြားမှုကအရင်ကောင်းပါလေဟုတ်ကဲ့ပ
ါဒေါ်အောင်ဆန်းသူကြီးကဥဆောင်ပြီးရွေးကောက်ပွဲမှာအနိုင်ရရှိခဲ့ကြတဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ရက်ွက်တဲ့အမိုက်ကောင်းမဲ့အစီအစဉ်ဟာလူထုကြားမှာတော့ရေပန်းစားနေတဲ့အကြောင်းအရာတစ်ခုဖြစ်လာပါတယ်အခုလူခေါင်းဆောင်တယောက်အနေနဲ့အမိုက်ကောင်းမဲ့လှူရှာမှုအပေါ်လူငယ်ပရာဟိတကွန်ရက်ကမန်းဆာသာယူကတော့
အဲ့ဒါအတိုင်းထက်အလုံးမော်နော်အဲ့လိုမျိုးလူပြည်သားတွေရတဲ့တူရဲ့သားနဲ့ပါနိုင်မယ်လို့တော့အမားတို့ကတော့ထင်တယ်အဲ့လိုမျိုးပေါ့အမားတို့တွေလည်းပါဝင်နိုင်မှာပါအကုန်လုံး
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဒေါအောင်ဆန်းစုကြည်နဲ့တနိုင်ငယ်လုံးကရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေရန်ကုန်နဲ့ပြည်မနာမှာတွေ့ဆုံခဲ့ပြီးနောက်ကိုယ်စားလှယ်လောင်းတွေရဲ့အရေးအသွေးမြင့်တင်ရေးတင်တဲ့တွေပေးဖို့လက်စာငွေဖြတ်တောက်ဖို့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ကိုယ်ကိုနှိမ့်ချပြီးပြည်သူလူထုကိုလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ညွှန်ကြားတဲ့အထက်တပ်ဆိုင်ရာမျိုးနွယ်တွေမှာအမိုက်ကောက်ကြဖို့ပါညွှန်ကြားထားတာပါပြီးခဲ့တဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအများစုအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဆိုရင်လွှတ်တော်အတွင်းအစိုးရအသစ်ဖွဲ့စည်းနိုင်ဖို့လုံလောက်တဲ့အမတ်နေရာရထားပြီးပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလွတ်တော်ကိုယ်စားလှယ်များကို NLD ရေရှည်တည်တဲ့ခိုင်မဲ့စေရေးအတွက်ပါတီအတွင်းလိုက်နိုင်ရမယ့်စည်းကမ်းတွေကိုတရားမျှတစွာပြင်ဆင်သွားမယ်လို့လည်း NLD ပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်မှာ NLD ပါတီနိုင်ငံသူရဦးတည်ဦးကပြောဆိုထားတာပါခင်ဗျာ
ကိုကိုင်းပါရှင် VOA American အသံကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့အထူးစိတ်ကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကူတန်ရောင်းဝယ်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာအပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးပြစ်ဒဏ်ခတ်မှုတချို့ကိုအမေရိကန်အစိုးရကတနင်္လာနေ့ကဖြေလျော့ပေးလိုက်ပါတယ်။မြန်မာနိုင်ငံခေတ်အမီဆုံးစိတ်ကမ်းတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီပိုင်းစိတ်ကမ်းမှာကုန်သွယ်ရေးအရငွေကြေးလွှဲပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့ Clearing House Association နဲ့ PAFT Bankers Associations of Finance and Trade တို့ဟာအမေရိကန်ဗန်နာရေးထောက်ဂျူလိုင်လကတည်းကတောင်းဆိုထားတာဖြစ်ပါတယ်။မအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါရှင်။
မြန်မာပေါ်ကုန်သွယ်တန်ခတ်မှုတချို့ဖြေလျှော့ဖို့အမေရိကန်အစိုးရကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတနင်္လာနေ့ကအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒီသတင်းကိုအတည်ပြုပေးလိုက်ပါတယ်မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Laura Robinson က VOA ကိုပြောပါတယ
် General License 20 is a technical fix designed to support exports to and from Burma ကျေးဇူးတင်ဟာမြန်မာနိုင်ငံကိုတင်ပို့တာမြန်မာနိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေကိုအဆင်ပြေချောမွေ့စေဖို့နှိပညာပိုင်းရပြင်ဆင်ပေးလိုက်တာပဲတန်ခါပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့စိုးရိမ်ပကင်းဖြစ်မှုတွေကြောင့်အဓိကရန်ကုန်စစ်ကမ်းတစ်ခုနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရမှာမထင်မှတ်ပဲဆိုင်ငံထားပြီးရှိတဲ့သတင်းတွေကိုတုံ့ပြန်နေနေနဲ့အမေရိကန်ဘန်ဒါရီဌာနကဂ
င်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ပင်လော်စစ်ဟန်တို့ဟာမြန်မာစစ်ဘုတ်ချုပ်တွေနဲ့နှိစက်မှုရှိပြီးမူရဲစေဝါကူတန်ရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့်အမေရိကန်တီထောင်စုက8ခုနှစ်မှာ SDN ခေါ်တအူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးနှဲမှာထည့်သွင်းခဲ့တာပါဒါပေမဲ့2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်အမေရိကန်လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာခဲ့ပါတယ်။အဲဒီမှာ Asia World ကုမ္ပဏီပိုင်တဲ့ရန်ကုန်မြို့စစ်ကပြပကုန်သွယ်ရေးအတွက်အရေးကြီးတဲ့အသက်သွေးကြောသဖွယ်ဖြစ်လာတာကိုအမေရိကန်လုပ်ငန်းရှင်တွေဘက်ကတွေ့ရှိခဲ့ရပြီးဒီစိတ်ကန်းကိုထက်သန်းပြီးငွေကြေးလွှဲပြောင်းမှုတွေကိုခွင့်ပြုပေးဖို့အမေရိကန်ဗန္ဓာရေးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနခွဲ FAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုလိုကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့6လကြာဖြေလျှော့ပြီးမြန်မာနိုင်ငံအပေါ်တဦးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေနဲ့အခြားကြံနေတဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေဟာဆက်ပြီးရှိနေမှာဖြစ်တယ်လို့ Laura Robinson ကပြောပါတယ်။
The United States remains committed to maintaining pressure on Burma.
American Pyidong Sin ni Myanmar Naingan paw chat ma tha de athu pye ma tha de Naingan da rwe paw paiso mu rwe ko set le PRP saung ywe twa ma phit par de. GL20 ni ne Myanmar Naingan ga po gung twin gung lo ne patet de tamma ngwe pe chi mu pyin ba yauk de siway mu rwe ko khwet ma pyu ba bu. Upama SDN chat ma khan tha ya du rwe ne patet de tayu po saung yi lu gan rwe ko to che da mi aw pyu lut da a sa shi de.ရင်းနှီးမြှုပ်နှံမှုတစ်တွေကိုခွင့်မပြုပါဘူးလက်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေဆက်လက်ရှိသွားမှာလည်းဖြစ်ပါတယ်ဒီပိတ်ပင်မှုတွေကာကွယ်ဝင်ကြီးဌာနနဲ့ SDN တွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေလည်းပါဝင်တဲ့အပြင်မြန်မာနိုင်ငံကထွက်တဲ့ဗဒမြားကြောက်စိမ့်နဲ့တခြားကြောက်ပြင်ယတနာတွေကိုလည်းအမေရိကန်ကိုတင့်မှုလေးပိတ်ပင်ထားတာဖြစ်ပါတယ
်အခုလိုမြန်မာအပေါ်ကုန်သွယ်ရေးဒဏ်ခတ်မှုတချို့ဖြေလျှော့ပေးလိုက်တာကိုသူအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Ed Rice ကပြောပါရယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေမူရင်းစေဝါရောင်းဝယ်မှုတွေကိုထိထိရောက်ရောက်အရေးမယူနိုင်ပဲအခုလိုကုန်သွယ်ရေးပိတ်ချို့ဖြေလျှော့တာကိုသူအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်း Ed Rice ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ရှင်
ယူကော့ဘွဲမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုလိုလို့တွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံတာယူကော့ဘွဲအနံ့ရခေါင်းဆောင်ထံချွတ်ချွတ်မှုမှုအာဏာလွှဲပြောင်းနိုင်မဲ့လမ်းစားတစ်ခုလို့ဆိုနိုင်ပါပြီလား။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှင့်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြှင့်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့VOA ဖုန်းနံပါတ် 1-239-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လီလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါခင်ဗျာ။
ဒီကနေ့ညနေတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ထိုင်းနိုင်ငံထဲကမြန်မာအလုပ်သမားတွေသေနပ်ပစ်ခံရတဲ့သတင်းပဲဆက်ပါမယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာအလုပ်သမားတချို့ဟာမိမတိသေနပ်သမားတွေရဲ့ပြစ်ခတ်ခံခဲ့ရတာကြောင့်ထိခိုက်ဒဏ်ရာတွေရခဲ့ပြီးဘန်ကောက်ထိသွားပြီးတော့ဆေးကုသခံနေရပါတယ်စနေနေ့မှာကြာရွက်တဲ့ထိုင်းဘရင်မွေးနေ့မှာထိုင်းနိုင်ငံအလဲပိုင်းဆလာပူရီမြို့နယ်ထဲကဆက်လုပ်ရေးကုမ္ပဏီတခုမှအလုပ်လုပ်ကိုင်းနေကြတဲ့မြန်မာအလုပ်သမားတွေပွဲကြအပြန်တိုက်ခိုက်ခံရတာကြောင့်အနည်းဆုံး12ယောက်ထိခိုက်ဒဏ်ရာတွေရခဲ့တာပါဒဏ်ရာပြင်းထန်သူ2ယောက်ကိုဘန်ကောက်မြို့ကအစီအုံကိုပို့ထားရပါတယ်။အကြောင်းဆောင်ကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
။ဆလာပူရီမြို့ကယူနစ်ဆော့လော်ရေးကုမ္ပဏီကိုင်နေတဲ့မြန်မာလူသား30ခန့်ဟာထိုင်းနိုင်ငံညာပွဲစိတ်တစ်ခုကအပြန်မှာအမိမသိသူကစိုက်ကယ်နှစ်စီးနဲ့တနက်နဲ့ပြစ်ခတ်ခဲ့တာကြောင့် ရရှိခဲ့တာဖြစ်တယ်ဆိုပြီးကိုရွဲ့ကြောင့်ရတဲ့အလုပ်သမားတကူကအခုလိုပြောပါတယ်။ဆိုင်ရနဲ့ပြည်တော်ကဆိုင်ရနဲ့လူရသုံးယောက်၊ဒမာရီရဲ့ဒမာရီဆန်းယောက်ထိရတယ်။ဒီကနေ့ခဏလေးလူရဒီမှာအိမ်မှာစီးလို့မှနဲ့လူရောအိမ်မှာဒီနိုင်ဦးနဲ့မှနဲ့လူရောအိမ်မှာအဲဒါရှိပြီးမှနဲ့လူရောရှိတယ်ဗျ။အလုပ်သမားတွေကိုတော့ယက်စကန်ကတာဝန်ရှိသူတွေကခေါ်ယူစစ်ဆေးမေးမြန်းခဲ့ပြီ မှုတွေရှိခဲ့တယ်လို့တော့အလုသမားတွေကဆိုပါတယ်။လက်ရှိမှာတော့အလုသမားတွေအနေနဲ့စိုးရိမ်မှုတွေရှိနေပြီးနေရရင်းကိုပြင်ချင်နေကြသလိုပြစ်ခတ်ခံရသူတွေနဲ့ပတ်သက်လို့လည်းတစုံတရာအကူအညီတွေလည်းမရရှိသေးဘူးဆိုပြီးအလုသမားတဦးကလည်းပြောပါတယ်။
ဘောမန်းလာတဲ့ကောင်နှစ်ယောက်ကတော့၃လနားရမယ်။ဟိုဘိုက်မန်နဲ့နှစ်ယောက်ကတော့၆လလောက်နားပြီးချိန်ယူပြီးရမယ်။ဖိလန်နယ်လည်းဖြစ်တဲ့ဒီကမမေရကြတဲ့လူတွေသူကအမျိုးလေးထားပြီးတော့လုံမအောင်ကြောက်တာ။ဖိဝါလူတွေကတော့ဘာအကူအညီမှမရဘူး။ဖက်လည်းမသားရတယ်လေ
။လောလောဆယ်တော့အကူအညီပေးတဲ့အဖွဲ့အစည်းတွေအနေနဲ့စေယုံကိုရောက်ရှိလာတာမျိုးတွေမသေးတဲ့အတွက်အလုသမားတွေအနေနဲ့အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်။မြမတန်ယုံအနေနဲ့ပြစ်ခတ်ခံနာရလို့စေယုံတက်နေရတဲ့အလုသမားတွေတက်လို့ဘာတွေအကူအညီပေးနိုင်မလဲဆိုတာကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဘယ်လိုမရခဲ့ပါဘူး။စေယုံကုန်ကြစိတ်နဲ့ပတ်သက်လို့လည်းစေယုံဘက်ကကုန်ကြပေးမလား။သူတို့ရဲ့ငွေကြေးတွေကကုန်ကြရမလားဆိုတာကိုလည်းကြီးကြီးကျယ်ကျယ်မသိရသေးဘူးဆိုပြီးအလုသမားတွေကဆိုပါတယ်။အလုသမားတွေကတော့သူတို့ရဲ့လာစီတွေကနေကုန်ကြစိတ်တွေဖြတ်တောက်မှာကိုလည်းစိုးရိမ်ပူပန်နေကြပါတယ်။မိုးပြင်းရထားဆောက်လုပ်တဲ့နေရာမှာတုံးတဲ့ဆောက်လုပ်ရေးအပေါ်ပစ္စည်းတွေထုတ်လုပ်တဲ့ unit ဆက်ရုံမှာမြန်မာလုံသမား400ကျော်ရှိပြီးတနည်းလုံအားက300ရရှိပေမဲ့အခန်းကားနဲ့တခြားဖြတ်တောက်မှုတွေကြောင့်အလုံသမားတွေအနေနဲ့အဆင်ပြေမှုတွေမရှိကြဘူးလို့ဆိုပါတယ်။ခုလိုမျိုးတနက်နဲ့ပြစ်ခတ်ခံရမှုတွေဖြစ်ပြီးတဲ့နောက်မှာတော့အလုံသမားအများစုဟာစိတ်ရင်းကိုပြန်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းပြောဆိုနေကြပါတယ်ရှင်
။မအေးမမေးမြန်းတင်ပြသွားပါရှင်။ကျမတို့ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်မှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းတွေမကြခင်ပြီးဆုံးတော့မှာပါ။အခုနောက်ဆုံးကြတဲ့ချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံအရှိန်ခရီးမီးယားဒေသရုရှားနိုင်ငံတွေကိုထည့်သွင်းမှုရုရှားနိုင်ငံကနေပြီးတော့လောက်ကိုအမေရိကန်ကဘယ်တော့မှအတိအမှန်ပြုမှာမဟုတ်ဘူးလို့အမေရိကန်ဒူးသမရဂျိုးဘိုင်ဒန်ကယူကရိန်းလွှတ်တော်မှာဒီကနေ့ပဲမေကွန်ပြောကြားသွားခဲ့ပါတယ်။အမေရိကန်ကယူကရိန်းကိုဒေါ်လာတန်190ကုညီထောက်ပံ့မယ်လို့ကြေညာသွားပြီးတော့တရက်အကြာမှာပဲအခုလိုမျိုးမေကွန်ပြောကြားဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးသေဆုံးပြီးတော့21ယောက်ဒဏ်ရာရတဲ့ရခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့သူဇနီးမောင်နှံဟာတိုက်ခိုက်မှုမတိုင်ခင်မှာတနက်ပြစ်တင်ခဲ့တယ်လို့အချိန်တော်ကြာကလေးကလည်းအစွန်းရောက်ဝါဒကိုယုံကြည်သူတွေဖြစ်ခဲ့ကြတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားသွားပါတယ်အင်္ဂလိပ်ဘေကျင်းမြို့တော်မှာလေတုညဉ့်ဉန်းမှုအတွေ့ပထမဆုံးအကြိမ်ဖြစ်တဲ့အနီရောင်အဆင့်သတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်မှာကလေးတွေကြောက်မသွားနိုင်ပဲအိမ်တွေမှာပဲနေထိုင်နေကြရအများပြည်သူတို့တည်ယူပို့ဆောင်ရေးရင်တွေကိုလည်းအကန့်အသတ်နဲ့သာအသုံးပြုနေကြရပါတယ်မြို့တော်မှာဖုံးလွှမ်းနေတဲ့မိခိုးမြို့တွေကြာတွာလာနေကြသူတွေကတော့မျက်နှာဖုံးတွေတက်ဆင်ပြီးတော့တွာလာနေကြရပါတယ်ရှင်
တရင်ချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် View American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီထိလိုင်းတော်မီတာ71.25ရိုကနေတက်ရထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာမှာ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.